ဂျပန်နိုင်ငံကပေးမဲ့အကူအညီထိရောက်မှုရရှိဖို့အတွက်မြန်မာဘက်ကနေအစင်သင့်ဖြစ်အောင်ဘာတွေလုပ်ဖို့လိုအပ်ပါသလဲ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံခီးစဉ်တွင်မှဂျပန်အစိုးရကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်စေဖို့ဆိုပြီးကူညီထောက်ပံ့မှုတွေအတော်များများပေးအပ်ခဲ့ပါတယ်။ဂျပန်မြန်မာပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေအတွက်၅နှစ်အတွင်းမှာဂျပန်ယန်ဘီလီယံ800ပေးခဲ့တယ်လို့အဲ့ဒီအထက်ကမှယန်ဘီလီယံ40ကိုတော့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးလှုပ်ဆောင်နေမှုတွေမှာဖွံ့ဖြိုးတိုးတက်စေဖို့ရည်ရွယ်တယ်ဆိုပြီးပြောပြီးပေးခဲ့တာလည်းဖြစ်ပါတယ်။နာဂိုရာကအက်ချီဝင်းကန်တက္ကသိုလ်ကနိုင်ငံတကာဖွံ့ဖြိုးရေးနဲ့မူဝါဒလေ့လာမှုဆိုင်ရာပါမောက္ခဒေါက်တာကျော်စိန်ကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစာဖြေပါတယ်။
ဂျပန်ဆိုရရအဘွားတော့ဒီမှာနိုင်ငံရဲ့ရရှိတိုးတက်မှုနိုင်ငံရေးတည်ငြိမ်မှုနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးမှာကမ္ဘာ့အလယ်မှာရင်းခေါ်ပြီးနေတဲ့ဘိုးတော်ကတော့ငြိမ်းချမ်းရေးကိုစောင့်တည်မှရမယ်ဆိုတဲ့ဟာကိုသူလည်းသိပါတယ်။အတိုင်းပြည်ရဲ့ကောင်းဆောင်ကလည်းငြိမ်းချမ်းရေးကိုနံပါတ်တစ်ဦးစားပေးပြီးတော့အသာပေးလုပ်နေတဲ့ချိန်မှာဂျပန်ရဲ့ policy အနေနဲ့သူတို့တစ်ချက်ခုတ်နှစ်ချက်ပြနဲ့သူကစဉ်းစားလိုက်ဆိုတော့ဖွံ့ဖြိုးတိုးတက်မှုပြီးတာလည်းငြိမ်းချမ်းရေးအတွက်ကြိုးစားရမယ်။ငြိမ်းချမ်းရေးကြိုးစားအောင်ပြီးတာလည်းဖွံ့ဖြိုးတိုးတက်မှုတွေကြိုးစားရမယ်ဆိုတဲ့ဝါဒကိုသူတို့လက်ခံထားလိုက်ပါဒီလိုလှုပ်ချင်းအားဖြင့်ငင်းချင်းလိုနေတဲ့အရက်ဒေတာတိုင်းသားဒေတာအထူးသဖြင့်ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့အရက်ဒေတာတိုင်းသားဒေတာတွေရောကြီးလက်ဒေတာတွေရောမြို့ပြတိလေးတွေရောအားလုံးအတွက်ကိုအကျိုးရှိတဲ့ policy ကိုဖော်ဆောင်နိုင်မလို့သူကယူဆပြီးတော့ဒါသူကလုပ်တာဖြစ်ပါတယ
်။ဟိုမြန်မာနိုင်ငံကနေပြီးတော့အခုဂျပန်ကိုသွားတယ်ပေါ့နော်။သွားတဲ့အခါမှာဒီမြန်မာနိုင်ငံအနေနဲ့ဂျပန်စီကနေပြီးတော့ဘာတွေရမယ်လို့မျှော်လင့်ထားပါလဲ။ဒီနိုင်ငံကြီးရပေါ့နော်။ဘာအကျိုးများရှိမလဲ။နောက်ဂျပန်ဘက်ကရောဒီမြန်မာနိုင်ငံနဲ့ဒီလိုဆက်ဆံတဲ့အတွက်ပေါ့နော်။ဒီလိုမျိုးထောက်ပံ့ငွေတွေပေးတယ်၊ချိငွေတွေပေးတယ်ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကဘာများအကျိုးစီးပွားသူ့အတွက်ရှိမယ်လို့မျှော်မှန်းထားတာမျိုးပါမြန်မာလဲ
။ဂျပန်ဟာဒီနေ့ဒီနိုင်ငံပေါင်းဆောင်ကိုသူတို့ကူညီပေးခဲ့ပါတယ်။မကဲတေးရဘူးရဲ့သူတို့ရဲ့ကုန်ကြမ်းနဲ့စပြီးတော့လုပ်သားတွေကိုအသုံးချဖို့ရဲ့အဲ့တော့ဈေးပေါ်တဲ့နိုင်ငံကိုသွားတယ်တည်ငြိမ်တဲ့နိုင်ငံကသွားတယ်ဆိုတော့အင်းနဲ့သွားတာပါဗမာပြည်ကအခုချိန်မှာတည်ငြိမ်တော့မယ်ဈေးပေါ်တဲ့လုပ်သားတွေရှိတယ်ပြန်စရာပေါ်များတယ်ဆိုပြီးသွားပြီးတော့တနေ့မှာဗမာပြည်ရဲ့နောက်တစ်နိုင်ငံကိုမရွှေ့ဘူးဗမာပြည်ကဂျပန်ကိုအပိုင်ကိုင်နိုင်မှုလို့ပါတယ်အဲ့လိုကိုင်နိုင်မှုတကဂျပန်ကလည်းဗမာပြည်ကိုအကူအညီပေးတဲ့ချိန်မှာပတ်စံနဲ့ပေးရတာမဟုတ်ပါဘူးပစ္စည်းနဲ့ပေးမှာမဟုတ်ပါဘူးသူတို့လူရဲ့လွတ်မှာပဲစီးပွားရေးသမားတွေလည်းသွားမှာတို့ဗမာလူသားတို့ဗမာပြည်သူလူထုဗမာရဲ့ဗမာရဲ့နိုင်ငံရေးတည်ငြိမ်မှုဥပဒေရေးရတည်ငြိမ်မှုပြီးတော့ယူအာရေးနဲ့ပတ်သက်တဲ့လမ်းပန်းဆက်သွယ်မှုဗန်အာမခံအားလုံးကတည်ငြိမ်မယ်ဆိုရင်ဂျပန်ကဗမာနေပြီးတော့နေရာရွှေ့မှာမဟုတ်ပါဘူးထို့အတူပဲဗမာကောင်းဆောင်လည်းပြောသွားပါလေဗမာလူမျိုးတွေရဲ့စဉ်စားတွေးခေါ်ပုံပြဖို့အကျင့်စာရိတ္တဖော်ပြမှုလုပ်ငန်းကိုင်ငန်းမှာဆက်သွယ်မှုဖော်ပြမှုတွေကိုယုံကြည်မှုဖြစ်သွားရင်ဗမာဂျပန်ချစ်တီရမြင်မလာပါဘူးချစ်တီဆိုတဲ့ဟာကအစိုးရအစိုးရမဟုတ်ပါဘူးအစိုးရနဲ့အစိုးရဟိုဟာစီးပွားရေးနဲ့စီးပွားရေးကဏ္ဍပြည်သူနဲ့ပြည်သူဖြစ်ပြီးတော့ဂျပန်အစိုးရနဲ့ပြည်သူဂျပန်ဘစ်စနက်နဲ့ပြည်သူအထိကိုဆက်ဆံရေးကောင်းမွန်လာဖို့ရည်ရွယ်ပြီးတော့ပမာပြည်ဘက်ကဒီဇိုင်းလုပ်ဖို့လိုပါတယ်ရေကိုရေစစ်တောက်လိုမျိုးပြီးတဲ့အခွင့်အရေးကိုစစ်ဆေးပြီးတော့ယူဖို့ကြည့်ပါတယ်အောက်ခြေတိအကျိုးသက်ရောက်လုပ်ဖို့လိုပါတယ်ဒီကားပြီးတဲ့ဂျပန်အကူအညီဟာပြည်သူပြည်သားနဲ့တန်းနာအထိအကျိုးများရှိအောင်လုပ်ဖို့တိုင်းပြည်ကောင်းဆောင်ကရည်ရွယ်ထားလို့ကျွန်တော်မြင်ပါတယ်ဒါကြောင့်ငင်းဆိုင်နဲ့ဖွံ့ဖြိုးတိုးတက်မှုအကူအညီကိုဆက်ဆံလိုက်တာလို့မြင်ပါတယ်
ဒီအကူအညီတွေပေးတဲ့အခါမှာတိုင်းနာဒေတာတွေကအမတန်ဖွံ့ဖြိုးတိုးတက်မှုကတိတ်နေပြီးတော့လူနေမှုအဆင့်တန်းနဲ့အမတန်နှိမ့်ကြပါတယ်ဆိုတော့ဒီလိုနေရာမျိုးတွေမှာပေးတဲ့အခါမှာပေါ့နော်မြန်မာနိုင်ငံဘက်ကအဆင်သင့်ဖြစ်နေပြီလို့ထင်ပါလား
အဆင်သင့်ဖြစ်နေရလို့တော့မထင်သေးပါဘူးခင်ဗျာလုပ်ငန်းကိုင်ငန်းဆောင်ရွက်မှုဒါပေမဲ့ဟို planning နေနေတော့ခေါင်းဆောင်ရဲ့ခေါင်းထဲမှာရောခေါင်းဆောင်နဲ့ဆက်ဆက်လုပ်နေအစိုးရဖွဲ့စည်းမှာရောဘယ်လိုဟာမျိုးလုပ်ရမလဲဆိုတော့ step တွေ establish လုပ်တာလို့ကျွန်တော်ထင်ပါတယ်ဒီကြည့်ရချက်ကနိုင်ငံကြားနေပြီးတော့ကူညီရတဲ့အချိန်မှာကူညီပေးတဲ့နိုင်ငံရဲ့လွှမ်းမှုဆိုတာရှိပါတယ်။အဲဒီလွှမ်းမှုကဘာနဲ့ဆောက်ကြလဲဆိုတော့အဲဒီနိုင်ငံရဲ့အမျိုးသား interest လို့ခေါ်တာပေါ့လေ။အဲဒါကိုပုံမှာမို့တည်ပါ။ဒီမှာအပြင်ပထဝီနိုင်ငံရေးပထဝီလုံခြုံရေးနောက်ကစီးပွားရေးပြန်လဲဆောက်တည်မှုတွေနဲ့ပတ်သက်ပါတယ်။အဲတော့ use လက်ခံရတဲ့ပမာဏနိုင်ငံဘက်ကပြီးတဲ့ကူညီတွေကအလားတမဖြစ်ဖို့အတွက်ကိုတခြားစီစစ်ပြီးတော့ filtering လုပ်ဖို့လိုပါတယ်။အဲဒါမှသာတကယ်လိုအပ်တဲ့တန်းနာဒေသတွေဒီကိုရောက်မှာပါ။
ဆိုတော့မြန်မာနိုင်ငံမှာဓာမျိုးတွေအစင်းစင်းဖြစ်နေပါပြီလားအခုကနိုင်ငံတကာအလှူရှင်တွေတော်တော်များများပေးနေတယ်ဆိုတော့လေမြန်မာနိုင်ငံမှာအစင်းစင်းဖြစ်ပြီလို့ထင်မြင်ပါလား
ခေါင်းဆောင်ပန်းရတော့အစင်းစင်းဖြစ်တဲ့အတွက် diplomacy မျိုးစုံနဲ့ဓာတွေအားလုံးကိုနိုင်ငံတကာနဲ့ဆက်ဆံနေလို့မြင်ပါတယ်အောက်ခြေတိ implementation ဖြစ်ဖို့ကတော့အစိုးရတစ်ခုထဲမှာလည်းတာဝန်ရှိတာမဟုတ်ပါဘူး CS လို့ပြောတဲ့လူမှုအဖွဲ့အစည်းတွေမှလည်းတာဝန်ရှိတယ်လို့အကယ်ဒမီအရလို့ပြောတဲ့ပညာရှင်တွေမှလည်းတာဝန်ရှိပါတယ်မီဒီယာမှလည်းတာဝန်ရှိပါတယ် ဟိုကျွန်တော်တို့ပြည်သူပဲဖြစ်ဖြစ်အစိုးရဖြစ်ဖြစ်နိုင်ငံခြားတန်းပြည်အစိုးရနဲ့ပြည်သူနဲ့ဆက်ဆံတဲ့အချိန်မှာတခြားနိုင်ငံဘလောက်ထိကိုပြည်ကိုတန်းပြည်တွေလုပ်ပြီးနိုင်မယ်ဆိုတာကိုဆုံးဖြတ်တဲ့အချိန်မှာဒီမိုကရေစီရင်ကျေးမှုနဲ့ကျွန်တော်တို့ကသုံးသပ်ဆုံးဖြတ်နိုင်မှုလို့ပါဒီမိုကရေစီရင်ကျေးမှုဆိုတာတာဝန်သိမှုရဲ့ခွင့်ရေးသိမှုရဲ့နောက်ပြီးတော့အခန့်ကဏ္ဍခိုးယူပိုင်ချမှုဖြစ်ပါတယ်တချို့နိုင်ငံတွေတချို့အစိုးရတွေချူစီပွားရေးဖွဲ့စည်းတွေကအခွင့်ရေးသိမှုနဲ့ပဲလာတာပါအဲ့ဒီအချိန်မှာတာဝန်သိမှုနဲ့တို့ကျွန်တော်တိုင်းတာပြီးတော့မှတို့ရဲ့ကဏ္ဍကိုကျွန်တော်တို့ကသတ်မှတ်ပြီးဖို့လိုပါတယ်
ဒါကတော့ပေါမောက်ခဒေါက်တာကျော်စိန်ကိုဒေါခင်မြို့သက်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်